မြန်မာနိုင်ငံမှာနိုင်ငံခြားယင်းနှိမ့်မြှုပ်နှံသူတွေလာရောက်ယင်းနှိမ့်မြှုပ်နှံချဖို့အထူးသဖြင့်ရေနံနဲ့သဘာဝဓာတ်ငွေ့ကန္တမှာယင်းနှိမ့်မြှုပ်နှံချဖို့မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမြောက်လိုင်ကစက်တင်ဘာလ9ရက်နေ့ဗုဒ္ဓနေ့မှာဖိတ်ခေါ်ခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကကျင့်ပါတဲ့အရှေ့ပြားစီးပွားရေးဖိုရမ်မှာစစ်ကောင်စီအကြီးအကဲကနိုင်ငံခြားယင်းနှိမ့်မြှုပ်နှံသူတွေကိုဖိတ်ခေါ်ခဲ့တာဖြစ်ပါတယ
်စီးပွားရေးလုပ်ငန်းရှင်များအားလုံးကိုလည်းယင်းနှိမ့်မြှုပ်နှံဖို့ဖြစ်ခေါ်အပ်ပါကြောင်းနဲ့အခြားပြည်ပကုန်သွယ်ရေးများတွေလည်းအခွင့်အလမ်းများစွာပေးရလဲရှိကြောင်းလဲကျွန်တော်ပြောကြလိုပါတယ်
ရုရှားနိုင်ငံဗလာဒီဗော့စတောမှာချင်းပါတဲ့အရှေ့ပြားစီးပွားရေးဖိုရမ်မှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမင်းကွန်းပြောတဲ့အထက်မှာမြန်မာနိုင်ငံကိုပြည်ပကလာရောက်ယင်းနှိမ့်မြှုပ်နှံချဖို့ဖိတ်ခေါ်ခဲ့တယ်လို့ပဲအမေရိကန်ဒေါ်လာအစတရုတ်ယွမ်ငွေရုရှားရူဘယ်နဲ့အိန္ဒိယရူပီငွေကြေးတို့နဲ့အစတို့အသုံးပြုနိုင်ရေးလည်းအကြံပြုလိုက်ပါတယ်မြန်မာနိုင်ငံကစိုက်ပျိုးထုတ်ကုန်တွေရုရှားကိုတင်ပို့နေတယ်လို့ရုရှားကနေလဲစွန့်အင်ပြန်လဲတင်သွင်းနိုင်ဖို့လုပ်နေတဲ့အကြောင်းမြန်မာစစ်ကောင်စီအကြီးအကဲကပြောဆိုခဲ့ပါတယ်ရှင်